အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဒီကနေ့ဧပြီလ4ရက်သူ့ကိုတရားဝင်ဆွဲချက်တင်မဲ့နယူးယောက်မြို့တရားရုံးကိုလူကိုယ်တိုင်လာရောက်ဖို့ရှိနေပြီးအမှုအတွက်တရားရုံးဘက်ကလိုအပ်တာတွေစီမံဆောင်ရွက်တာဟာတနအိအတွင်းမှာပြည့်ပြတ်နိုင်ပါတယ်။ဒီအမှုကိုခုခံကာကွယ်ဖို့ဒေါ်နယ်ထရမ့်ဘက်ကပြင်ဆင်နေပြီးအမှုနဲ့ပတ်သက်လို့အပြီးသတ်အဆုံးအဖြတ်ထွက်လာဖို့ကတော့သူဝင်ရောက်ရှင်ပြိုင်မဲ့2024ခုနှစ်သမ္မတရွေးကောက်ပွဲကျင်းပပြီးတဲ့အချိန်မှာတော့ပြီးပြတ်သေးမှာမဟုတ်တဲ့အကြောင်းတရားရေးကြွမ်းကျင်သူတွေကခံမှန်းပါတယ်။လိန်ဖြော်ပြေးတရုတ်စတော်မီဒန်နီယယ်စ်ကို2016ခုနှစ်ကလက်သိထုံငွေပေးခဲ့မှုအတွက်သမ္မတဟောင်းထရမ့်ကိုတရားစွဲဖို့နယူးယောက်မြို့တရားရုံးဂျူရီအဖွဲ့ကပြီးခဲ့တဲ့သတင်းပတ်မှာမဲခွဲဆုံးဖြတ်ခဲ့တာပါ။ဒေါ်နယ်ထရမ့်ဟာတမိုင်းမှာရာဇဝတ်မှုနဲ့တရားစွဲခံရတဲ့ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်ပါတယ်။တရားခံအကျိုးဆောင်ရှင်းနေရတဲ့အစိုးရရှင်းနေရအကြားအပြန်အလှန်သတင်းအချက်အလက်ပေးပို့တဲ့အမှုသွားအမှုလာရှုပ်ထွေးမှုတွေကြောင့်ပြစ်မှုကျူးလွန်သူကိုရုံးတင်စစ်ဆေးဖို့ကိစ္စဟာမစစ်ဆေးခင်ပြင်ဆင်ချိန်နောက်တစ်နှစ်နှစ်လောက်အထိကြာသွားနိုင်တဲ့အကြောင်းတရားရေးဆိုင်ရာကျွမ်းကျင်သူရှင်းနေသူကပြောဆိုထားပါတယ်ရှင်။